မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်စင်ကာပူနိုင်ငံကိုဒီကနေ့ဆက်ရောက်သွားပါပြီ။ဆွေးနွေးပွဲအပေါ်မှာယုံကြည်မှုအပြည့်ရှိကြောင်းလည်းအမေရိကန်သမ္မတထရန့်ကပြောဆိုထားတာပါ။အမေရိကန်သမ္မတရဲ့ Air Force One လေယာဉ်ပေါ်ကဆင်းလာတာမှာတော့စင်ကာပူနိုင်ငံရဲ့ဝန်ကြီး BBN ဘလာခရစ်နန်ကကြိုဆိုခဲ့ပါတယ်။အင်ကာနိတ်ကျင်းပမဲ့ဆွေးနွေးပွဲအတွက်သူ့အနေနဲ့နိုင်ငံတစ်ခုစီကိုသွားမယ်လို့ခီးစဉ်မစခင်မှာသမ္မတကပြောခဲ့တာပါ။ကနေဒါနိုင်ငံမှာလုပ်တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံအစည်းအဝေးကနေအာရှကိုမသွားခင် VOA ကမင်းမြန်းနာမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့အစည်းအဝေးအတွက်သူမှယုံကြည်မှုအပြည့်အဝရှိထားတယ်လို့တမရထရန့်ကဖြေဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့လည်းသူ့လူထုအတွက်ကြီးကြီးမားမားတစ်ခုခုလုပ်ပေးလိုတယ်လို့တမရထရန့်ကသူ့အမြင်ကိုပြောဆိုသလိုဒီတစ်ခေါက်အမေရိကန်နဲ့တန်တမာဆက်ဆံရေးဟာရတော့ရခဲ့တကယ်အခွင့်အလမ်းကောင်းဖြစ်ပြီးဒီအချိန်နေမျိုးနောက်ထပ်ဘယ်တော့မှရတော့မှာမဟုတ်ဘူးဆိုတာကိုလည်းတမရထရန့်ကသတိပေးခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးနဲ့တာဝန်ပြည်ဒုံးလက်နက်အစီအစဉ်အလုံးကိုဖျက်သိမ်းမယ်ဆိုတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကနေကြိုတင်ဂရိကဝတ်ရရှိထားတယ်လို့တမရထရန့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြောနေတာပါ။ဒီလိုတိုးတက်မှုတွေကနေတစ်ဆင့်ငြိမ်းချမ်းရေးစာချုပ်တစ်ခုထွက်လာပြီးနှစ်ပေါင်း80နီးပါးကြာကိုရီးယားကျွန်းဆယ်ပေါ်ကစစ်မှတ်ကိုတရားဝင်အဆုံးတတ်နိုင်မှာဖြစ်ပါတယ်။စီးပွားရေးသမားတဦးလောက်ခဲ့ပူတဲ့အတွေ့အကြုံအခြေခံအရမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့တွေ့ချင်းအဖြစ်တစ်ခုခုရမရဆိုတာကိုသူသိနိုင်မှာပါလို့လည်းပြောဆိုခဲ့ပါတယ်။ရလက်ကောင်မထွက်နိုင်ဘူးဆိုတာကိုခံစားမိရင်တော့သူ့အတွက်ရောကင်အတွက်ရောအချိန်ကုန်ခံမနေချင်ဘူးလို့လည်းသမရကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမျက်နှာစာမှာတွေ့ရနေတဲ့ကင်နဲ့ပတ်သက်လို့အချက်အလက်တွေမပြည့်မစုံရှိတဲ့ဆိုတာကတော့တမရထရန့်ကဝန်ခံပြောဆိုပါတယ်။ဘလို့ပဲဖြစ်ဖြစ်သူတို့နှစ်ဦးစလုံးဟာအပြုသဘောဆောင်တဲ့စိတ်ထားတွေနဲ့လှုပ်လှုပ်နေတာဖြစ်ပြီးအလုံးပြင်းပြင်းဆင်ဆင်ရှိထားတယ်လို့လည်းတမရထရန့်ကအာရှခီးစင်မတိုင်ခင်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ပတ်သက်လို့ပြောဆိုဖို့ရှိမရှိ VOA ကမေးမြန်းခဲ့တာမှာတော့ကိစ္စရအားလုံးကိုဆွေးနွေးသွားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်ရှင်။